ထိုင်းနိုင်ငံထက်ခိုင်မဲဆောက်မှာထိုင်းနေကြသောတပ်နဲ့တာဝန်ရှိသူတွေကမြန်မာနိုင်ငံဘက်ကိုတင်ပို့ဖို့လှုပ်ထားတဲ့လောင်စာဆီတွေကိုဖေရီလ9ရက်ညပိုင်းကဖမ်းဆီးလိုက်ပါတယ်။မအေးမှာသတင်းပို့ပို့ထားပါတယ်ဗျာ
။မြန်မာဘက်ကကြားဖြန့်အွန်လိုင်းလိမ်လည်ကိုင်းနေမလဲပတ်နိုင်အောင်မြဝတီဖျားသုံးစုတာချီလိုက်ဒေတာတွေကနေရာ၅ခုကိုထိုင်းနိုင်ငံဘက်ကလျှက်စစ်အင်တာနက်နဲ့73စီဖြတ်တောက်မယ်ဆိုပြီးထိုင်းနိုင်ငံအမျိုးသားလူညုံရေးကောင်စီ NSC ကဖေဖော်ဝါရီလ4ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်။ဒီလိုထုတ်ပြန်မှုအပြီးမှာမြန်မာဘက်ကိုပေးနေတဲ့မီးတွေကိုဖြတ်တောက်လိုက်တယ်လို့ထိုင်းဘက်ကမြန်မာဘက်ကိုလောင်စာဆီတင်ပို့နေတဲ့ကားတွေကိုလည်းပိတ်ထားပြီးမြန်မာဘက်ကိုပို့မဲ့လောင်စာဆီမှန်သမျှကိုဖမ်းဆီးနေတာပါ။ဒီအတွက်ထိုင်းမြန်မာနယ်စပ်တပ်ခရိုင်ဖော့ဖရမြို့နယ်ထဲမှာဖေဖော်ဝါရီလ9ရက်နေ့ညကမြန်မာဘက်ကိုပို့ဆောင်ဖို့တည်ဆောင်လာတဲ့ဒီဇယ်စီလီတာ600ကိုထိုင်းရနာပိုင်တွေကဖမ်းဆီးလိုက်တယ်ဆိုပြီးဒေသခံတဦးကပြောပါတယ
်ဖုတ်ပရမှာဟုတ်တော့မြန်မာဘက်ကိုပို့မဲ့ဒီဇယ်စီတွေကိုပေါ့နော်အဲ့သူတို့ထိုင်းရနာပိုင်တွေကဖမ်းမိသွားတယ်ပေါ့ဟုတ်ဒီလိုထိုင်းဘက်ကဟိုနေရနေပြီးသူတို့ကြားပြန်ကိစ္စရေးကြောင်းပိတ်ထားတယ်အဲ့စီတွေရောလက်စင်မီတွေရောပိတ်ထားတယ်ပေါ့နော်အဲ့ကြောင့်မို့သူအခုမြန်မာဒီဘက်မြောက်ဒီဘက်ချမ်းမာတော့ကျွန်တော်တို့အဲ့စီတွေအခက်အခဲဖြစ်တယ်လက်စင်မီတွေရောအခက်အခဲဖြစ်နေပေါ့နော်
ထိုင်းဘက်ကအခုလိုမျိုးလျှက်စစ်မီးနဲ့လောင်စာဆီဖြတ်တောက်မှုတွေကြောင့်မြဝတီမြို့ကလိမ်လည်ခိုင်းနေကာစီနိုယုံတွေကတော့အရင်ကလောက်မီးသုံးဆွဲနိုင်တာမရှိပေမဲ့လောင်စာဆီတွေတူလောင်ထားတဲ့အတွက်မီးစက်တွေမောင်းပြီးအလုပ်တွေဆက်လုပ်နေကြပါတယ်။ဒါပေမဲ့လက်လုံလက်စားပြည်သူတွေဒေသခံတွေကတော့မီးဖြတ်ဆီဖြတ်တဲ့ဒဏ်ကြောင့်အတော့ကိုအခက်အခဲတွေဖြစ်နေပါတယ်။လောင်စာဆီဝယ်ယူဖို့ခက်ခဲတာတွေဖြစ်နေတဲ့အတွက်နေ့စဉ်စားတောက်ရေးနဲ့ရေသုံးဆွဲဖို့တွေကိုပါအခက်အခဲတွေဖြစ်ရတယ်ဆိုပြီးမြဝတီမြို့ကန်တူကလည်း VOA ကိုပြောပါတယ်
။မြမမီးရကတစ်နှစ်နဲ့နှစ်လရှိပြီ။မြမမီးရအဲ့ဒီမိနောက်မှာဖြစ်တယ်ဟိုကပြတ်လိုက်တာလေ။ပေးဆက်တော့ဟို gas မွေတယ် gas နဲ့သုံးတယ်အိမ်မကျတော့ဘူးသူကြီးပေါ့။ဒီတွေတဲ့အိမ်ကဘူးနှစ်ကောင်းဖြစ်တယ်။ကြာစီအခုစီဆွေးဟိုလိုမျိုးအိမ်မှာလာဒီလိုရေမောင်းမှုစီစီလို့ဒီကောင်ဆိုင်ကြလို့ပဲပေးတယ်။လူပေါင်းနေနဲ့တောင်းဝင်မပေးဘူးလေဆိုတော့ကိုကြီးကဒုက္ခရအောင
်။
ဒီကအဲရေစက်ကရေတလက်ဆက်ကလေးကအဲဒီပြက်ကဝယ်လာတာပါ။အဲဝယ်လာတာအခုအဲ့ဒါနဲ့ပဲမောင်းတယ်တို့စီမရတော့မောင်းရအောင
်။အခုဆိုရင်မြန်မာနိုင်ငံမြောက်ရီမြို့ဘက်မှာလမ်းပန်းဆက်သွယ်ရေးတွေလည်းခက်ခဲနေပြီးနေ့စဉ်ရေစက်မီးစက်မောင်းပြီးတုံးနေရတဲ့အတွက်လောင်စာဆီပြတ်တောက်မှုတွေကပိုဆိုးနေတယ်လို့လည်းဆိုပါတယ်။
အဓိကတော့အခက်အခဲကတော့ဒီလမ်းမဆက်တဲ့အတွက်ကားတွေအုံလို့ပြုလို့မရဘူးအဲအိမ်တွေမှာဆိုရင်တို့ကအဲဒီဟာနဲ့ဒီမီးစက်တွေနဲ့အုံပြုရတဲ့ကြောင့်မလို့လက်စီမီမရတယ်အဲအစီမရရင်တော့အကုန်လုံးပေါ့နော်ချက်တာပြုတ်တာအစားပြီးတော့အကုန်လုံးအခက်အခဲဖြစ်တယ်ပေါ့ခင်ဗျာဟုတ
်ထိုင်းဘက်ကကြားဖြန့်အွန်လိုင်းလိမ်လည်ခိုင်းတွေကိုနှိမ့်နှင်းရေးကိုဇက်တိုက်လုပ်နေပြီးမဲဆောက်အဝင်ထွက်ဂိတ်တွေမှာလည်းနိုင်ငံသားတွေကိုစစ်ဆေးမှုတွေလှုပ်ဆောင်နေပါတယ်ဖေဖော်ဝါရီလ6ရက်နေ့ကလည်းထိုင်းမြန်မာနယ်စပ်ထက်ဆိုင်လိုအပ်နယ်မြေကနေမြန်မာနိုင်ငံရွှေကုတ်ကိုနဲ့ KK ပတ်ဆိုတဲ့ကာစီနိုလောင်ကစားရုံတွေကိုပို့မဲ့ခုံတွေနဲ့လောင်ကစားလုပ်ငန်းတွေမှာအသုံးပြုတဲ့ပစ္စည်းတွေတည်ဆောင်လာတဲ့ကုန်ကားတစ်စီးကိုလည်းထိုင်းဘက်ကဖမ်းဆီးလိုက်ပါတယ်အခုဆိုရင်တနိုင်တစ်ပိုင်းတည်ဆောင်လာတဲ့လောင်စာဆီဘုံငယ်လေးတွေကအစတည်ဆောင်ခွင့်မပေးတော့ပဲပိတ်ထားလိုက်ပါတယ်ရှင်